တမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုအမှုရဲတစ်ခုတည်းဆွဲချက်တင်ထားတဲ့ရာဇသက်ကြီးပုံမှန်905ခါခွေအတွက်သူတို့ကိုယ်တိုင်တက်သေးထွက်ဆိုကြမှာဖြစ်ပါတယ်။ရှေ့သတင်းပတ်အောက်တိုဘာလ12ရက်နေ့အင်္ဂါနေ့ကနေစပြီးတော့သူတို့ကိုယ်တိုင်စတင်တက်သေးထွက်ဆိုကြတော့မှာပါ။ဒီကနေ့အသီးသန့်တရားရုံးမှာကြားနာခဲ့တဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအမှုအတွက်တော့နောက်တစ်ခါရုံးချင်းကြရင်ဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်မှာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာကြားနာဆစ်ဆေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒေါ်ဆန်းစုကြည်ရဲ့အမှုတွေထဲကဆွဲချက်တင်ထားတဲ့အများပြည်သူတင်းနေအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါဝေးအမှုနဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေပုံမှန်25ရိုးနဲ့ဆွဲထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့စစ်ဆေးကြားနာတာပါ905ခါဝေးအမှုအတွက်ဆွတ်ဆွဲခံရသူတွေဘက်ကတက်တဲ့အဖြစ်တခြားသူတွေကိုမခေါ်ဘဲသူတို့ကိုယ်တိုင်တက်တဲ့ထွက်ဆိုကြမယ်လို့သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကတရားရုံးတော်ကိုလျှောက်ခဲ့ကြတာပါဒါကြောင့်နောက်တစ်ခါရုံချင်းဖြစ်တဲ့အောက်တိုဘာလ12ရက်နေ့ကစပြီးသူတို့ကိုတလက်စီစစ်ဆေးသွားမှာဖြစ်တယ်လို့ရှေ့နေဦးခမောင်စောက VW ကိုပြောပါတယ်
။ဟိုစစ်ဆေးက3ယောက်စလုံးရဲ့ဒုနေပြအတိုင်းအဲစစ်ဆေးခါဒီ3ယောက်ကိုပဲကျွန်တော်တို့ဟာစစ်ပူအစ်စ်စစ်ခံနေတော့ဗျာ
။ကိုယ်တိုင်တက်တည်ထွက်ဆိုကြမှာကိုတရားရုံးကလည်းလက်ခံတဲ့အတွက်သမရဦးဝင်းမြင့်ကလာမယ့်အောက်တိုဘာလ12ရက်ဒေါက်ဆန်းစုကြည်ကတော့အောက်တိုဘာ26ရက်နေ့ဒေါက်တာမျိုးအောင်ကနိုဝင်ဘာ2ရက်နေ့တွေမှာအသီးသီးထွက်ဆိုကြဖို့တရားရုံးကသတ်မှတ်ပေးခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလ9ရက်နဲ့ဖေဖော်ဝါရီလ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကစစ်အာဏာသိမ်းတာကိုကန့်ကွက်တဲ့သဘောထားအမြင်ထုတ်ပြန်ခဲ့တာဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်တယ်ဆိုပြီးသမရနိုင်ငံတော်တိုင်ပင်ခံနဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတို့ကိုရာဇသက်ကြီးဥပဒေပုံမှ905ခါခွေနဲ့စစ်ကောင်စီကတရားစွဲထားတာဖြစ်ပါတယ်။အဲ့ဒီမှုကိုတည်ထောင်တရားရုံးမှာဆွဲချက်တင်ခဲ့တာကြောင့်ဆက်လက်ကြားနာစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒီနေ့အောက်တိုဘာလ9ရက်နေ့ရုံးချိန်မှာစစ်ဆေးခဲ့တဲ့နောက်တမှုကတော့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေပုံမှ25အမှုဖြစ်ပါတယ်။ဒီအမှုကိုလည်းဆွဲချက်တင်တဲ့မတင်ကိုလာမယ့်ရုံးချိန်ကျရင်တရားရုံးကဆုံးဖြတ်မယ်လို့ဦးခမောင်စောကပြောပါတယ်
။အဲ့တော့ဒေါက်ဆန်းစုကြည်ရဲ့တဘာဝ25လား။အဲ့တော့အဲ့ရကသူကတေလိုရတက်တည်စီရောက်ဦးမြင့်နိုင်ချိန်မှာလည်းသူ့ကိုတက်ဖို့အတွက်ပါချင်း၆ချင်းရှိပြီးဒီမလာတာနော်တရားမကြဘူးမလာဘူးအဲ့တော့ပေတရားမလို့အခုမရလေပေပြီးတော့ဟောရင်ဒီလျှောက်ပါလေကျွန်တော်တို့ကအဲ့ဒီခါကျတော့တရားတူကြီးကတော့ဘလုံးဖြစ်ပြတဲ့ဆိုဒီတက်တွေမရှိတော့ဘူးပေတယ်ဆိုမဟုတ်ဘူးဒီတက်တွေမရှိတော့ဘူးမရှိခဲနဲ့ရှိပြီးသားတက်တွေခက်ချစ်တယ်အပေါ်မှာပြီးပြီးတော့ဆွေးချက်တင်ပြမတင်ပြလျှောက်လဲချက်ကိုချမ်းလာပြီ
ဒီကနေ့စစ်ဆေးတဲ့အမှုနှစ်ခုလုံးအတွက်ရုံးချင်းကတော့အောက်တိုဘာလ12ရက်နေ့ဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်ထဲမှာတရားစွဲထားတဲ့အာဂတိလိုက်စားမှုနဲ့ပတ်သက်လို့နေပြည်တော်တည်ထောင်တရားရုံးမှာရွှေ့စစ်ဆေးဖို့ဘိုးတရားလွှတ်တော်ချုပ်ကဒီကနေ့ပဲအမိန့်ချလိုက်တယ်လို့ရှင်းနေဦးခမောင်စောက VUE ကိုပြောပါတယ်။နေပြည်တော်မှာစတင်စစ်ဆေးနေတဲ့အာဂတိလိုက်စားမှု၄မှုကိုတော့အောက်တိုဘာလ8ရက်တောက်ကြာနေကြရင်နေပြည်တော်တည်ထောင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာနဲ့အတူတရားစွဲခံထားရတဲ့နိုင်ငံတော်ရှုဘအပ်ဥပဒေပုံမှ31ဒါငယ်အမှုအထက်ကိုတော့အောက်တိုဘာလ9ရက်ကြာတာရင်းနေ့မှာစစ်ဆေးမှာဖြစ်ပါတယ်။လုံလုံးဆဲစုစုပါအမှု71ခုနဲ့တရားစွဲဆိုခံထားတဲ့ဒေါက်ဆန်းစုကြည်ဟာအမှု10ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်ထောင်တရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေကိုလုပ်နေတာပါ။ပုံထူးနေကလွဲလို့နေ့တိုင်းတရားရုံးကိုလာနေရတာသူ့ကျမ်းမာရေးအတွက်ထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ပေးဖို့ဒေါက်ဆန်းစုကြည်ကမနေ့ကတော့ဒီကနေ့မှပါတရားရုံးကိုသူ့ကိုယ်တိုင်ထက်ပြီးတော့စတင်တောင်းဆိုခဲ့ပါတယ်။အသက်86နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုစေုပ်ချုပ်ရေးကောင်စီကအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်မဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာပါ။နောက်ထပ်အာဂတိလိုက်စားမှု၃မှုအတွက်အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးနေတာကြောင့်အာဂတိအမှု၃မှုထပ်တိုးနိုင်တဲ့အလားအလာတွေလည်းရှိနေပါသေးရှင်။